စစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတော့အရက်သားထိခိုက်သေးခြင်းမှုနဲ့ဖမ်းဆီးခံရမှုတွေပိုပြီးတော့တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီလာဇန်နယ်မှာပဲရခိုင်ပြည်နယ်တွင်းကဒေသခံပြည်သူအများအပြားအဖမ်းခံခဲ့ရတာတွေရှိပါတယ်လို့အေအေရခိုင်တပ်တော်ကသတင်းထုတ်ပြန်ပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ
ာအခုထိဆက်လက်ဖြစ်ပွားနေပြီးဒေသခံတွေထိခိုက်သေဆုံးတာဖမ်းဆီးခံရတာတွေလည်းတိုးလာနေတယ်လို့ဒေသခံတွေနဲ့ AA အဖွဲ့ကပြောပါတယ်ဖမ်းဆီးခံသူတွေထဲမှာလက်လုံလက်စားစေသမားတွေနဲ့ဈေးတွေအများပြပါဝင်တယ်လို့လည်းဒေသခံတွေကပြောပါတယ်မင်းကလည်းစစ်တွေမျိုးနဲ့ကြီးရောရွာကဒေသခံလေသမားတချို့ကိုစစ်ကောင်စီကဖမ်းဆီးသွားတယ်လို့ဖမ်းဆီးခံသူတွေနဲ့နှိစက်သူတူကပြောပါတယ်
မနေ့ကဟိုဆေးနာကြီးကြော်ကြော်လောက်မှာဒီချင်းနဲ့စားကုန်စားကုန်တွေရောစီတွေရောဟိုအကြလေစီနဲ့ကျွန်တော်တို့ဆေးဟိုးကြရွာကဖန်တော်ရဲလူ9ယောက်ရှိပါတယ်ခင်ဗျခမင်းရင်ကဖန်တော်တာဒီစိတ်ကဖန်တော်တာပေါ့ဦးရစိတ်ကဖန်တော်တာ
ပြီးခဲ့တဲ့ဇန်နဝါရီလ4ရက်နေ့မှာလဲစစ်ကောင်စီတပ်တွေဟာစစ်တွေမျိုးပေါ်ကကိုရီးယားစစ်ကမ်းမှာဖွင့်လာတဲ့ဈေးကိုဝင်ရောက်ပြီးတော့ဈေးတွေကုန်တွေနဲ့ဒေသခံ60ကိုဖမ်းဆီးသွားတယ်လို့ AA ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ6ရက်နေ့မှာလဲစစ်တွေမျိုးနဲ့ဗျိုင်းဖြူရွာနဲ့တုံးဆောင်ရွာကဒေသခံ40လီမန်နဲ့စစ်တွေမျိုးကိုရီးယားစစ်ကမ်းမှာကုန်တင်ကုန်ချလုပ်နေတဲ့ဒေသခံတွေနဲ့ခီးတဲ့20နီးပါးကိုလဲစစ်ကောင်စီကဖမ်းဆီးသွားတယ်လို့ AA ဘက်ကထုတ်ပြန်ထားတာပါ။ဒါပြင်မနေ့ကလဲအမ်းမျိုးနယ်ကဒေသခံ10ဦးကိုဖမ်းဆီးသွားတယ်လို့ AA ရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေထိခိုက်နေတာကြောင့်ဒေသတွင်းနေထိုင်သူတွေစာဝတ်နေရေးအခက်ကြုံနေရတာပါ။အထူးသဖြင့်ဝင်ငွေနယ်ပါးသူတွေအခက်ကြုံနေကြရပြီးစာဝတ်နေရေးအတွက်အလုပ်လုပ်တဲ့အခါမှာလဲဖမ်းဆီးခံရတာငွေညှစ်ခံရတာတွေရှိတယ်လို့လဲစစ်တွေဒေသခံလေသမားတူကအခုလိုပြောပါတယ
်။အခုလာလုံးလာစားသမားတွေကိုအခုသူတို့ကဖမ်းခေါ်ယူသွားတယ်သူတို့ကတဖင်တောင်းတပင်းတဖင်းပေးရတယ်၊နဖင်းတောင်းနဖင်းပေးရတယ်။သူတို့စိုက်တာရိုက်တာကိုလေပါတယ်ကခံရရခု။ကိုသမီးတလုံးစားဖို့ဟာကိုညိုတာချိုးစားလို့သမီးငယ်မှကြောင်လို့လုံးတင်ရတာအချင်းတော့အချင်းကိုတရားမှမဆောက်ဘူးကမ။ဒါကြောင့်မလို့ကျွန်တော်တို့ကိုဘယ်လိုပဲဖြစ်ဖြစ်သူတို့မှကျွန်တော်တို့စေတာသူမေတာတွေကိုညာသာသာနာနာမှုတစ်ဖွဲ့တွေနဲ့နေပြီးကျွန်တော်တို့ကိုအမြင့်မြင့်ချင်တော့ခွင့်ပြုပြခြင်းပါတယ်ခင်ဗျာ
ရခိုင်ပြည်နယ်အခြေစိုက်လူအခွင့်အရေးလှုပ်ရှားသူတူကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့လုပ်ရက်တွေဟာကြီးလေတဲ့လူအခွင့်အရေးချိုးဖောက်မှုလို့ပြောပါတယ
်ကုန်တယ်စီကငချောက်တွေပါတယ်ပါတယ်ငချောက်တွေကိုတင့်တော့တယ်ဟုတ်လားလူတွေကိုလမ်းလျှောက်တဲ့လူတွေကိုပါတော့တယ်လို့ကျွန်တော်ပြောသင်ချင်တယ်ဒါတွေအားလုံးစဉ်ကျွန်တော်မတရားဖမ်းဆီးချုပ်လို့မလို့ပြောလို့ရတယ်ဒါလူခွင့်ရချုပ်ဖို့မှုပဲ
ဒေသခံတွေကိုဖမ်းဆီးမှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူးဒါပေမဲ့လည်းရခိုင်ပြည်နယ်ကလျှက်စစ်တအားပေးစစ်ရုံတွေကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်မြို့နယ်တချို့မှာလျှက်စစ်မီပြက်လက်နေတဲ့သတင်းတွေဟာမမှန်ဘူးလို့မနေ့ကရဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်အရက်သားပြည်သူအများအပြားအဖမ်းဆီးခံရတဲ့တဲ့ရင်ကိုစံကျော်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်